အစိုးရဝန်ကြီးတွေပါဝင်တဲ့အရေးပေါ်ကာလစီမံခန့်ခွဲမှုဗဟိုကော်မတီကနေဇူလိုင်လအတုတိုင်းမဂဇင်းကိုပိတ်ပင်လိုက်တာကြောင့်တခြားစာနယ်ဇင်းလွတ်လပ်ခွင့်တွေအတွက်စိုးရိမ်စရာအခြေအနေဖြစ်လာတယ်လို့မြန်မာစာနယ်ဇင်းသမားတွေကယူဆပါတယ်။ဒါအပြင်အဲ့ဒီအရေးပေါ်ကာလစီမံခန့်ခွဲမှုဗဟိုကော်မတီရဲ့တာဝန်ပိုင်းနဲ့လက်တွေ့လုပ်ရက်တွေအပေါ်မှာလည်းသူတို့ကမေးခွန်းထုတ်နေကြပါတယ်။ကိုသားညူကတင်ပြပေးထားပါတယ်ရှင်။
မြန်မာတန်ခါတစ်ပါးဖြစ်တဲ့ဥဝီရသူရဲ့ပုံကိုမျက်နှာဖုံးတင်ပြီးတော့ဖော်ပြတဲ့ The Face of Bodhisattva ဆောင်းပါးကြောင့်မလို့ဗုဒ္ဓဘာသာကိုအထင်မြင်လွဲမှားစေပြီးဘာသာစုံကြားအပြန်အလှန်ယုံကြည်မှုတည်ဆောက်နေတာကိုထိခိုက်စေတယ်ဆိုတဲ့အကြောင်းပြခြင်းနဲ့ဇူလိုင်လထုတ်တဲ့ Times Magazine ကိုမြန်မာအာဏာပိုင်ဘက်ကပိတ်ပင်လိုက်တာပါအခုလိုပိတ်ပင်ကြောင်းဆုံးဖြတ်တဲ့အဖွဲ့ကတော့အရေးပေါ်ကာလစီမံခန့်ခွဲမှုဗဟိုကော်မတီဖြစ်ပြီးတော့ဒီကော်မတီကိုတော့ပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုကဦးဆောင်ပါတယ်အဖွဲ့ဝင်တွေထဲမှာပြန်ကြားရေးပြည်ထရေးကာကွယ်ရေးစတဲ့ဝန်ကြီးဌာနတွေကဝန်ကြီးတွေဒုဝန်ကြီးတွေပါဝင်ပြီးတော့2013ခုနှစ်မတ်လမှာသမ္မတဦးသိန်းစင်ကဖွဲ့ပြီးခဲ့တာပါအဓိကကတော့ဒီဘာသာရေးလှုံ့ဆော်မှုတွေအကြမ်းဖက်မှုတွေကိုကာကွယ်တားဆီးဖို့ဖြစ်ပါတယ်ဒါပေမဲ့လည်းနိုင်ငံတကာမှာနာမည်ရတဲ့သတင်းမီဒီယာတခုကိုဒီကော်မတီကနေပြီးတော့ပိတ်ပင်အရေးယူလိုက်တာကြောင့်မလို့စာနယ်ဇင်းလွတ်လပ်ခွင့်ကိုတနည်းတစ်ပုံနဲ့ထိခိုက်စေတယ်လို့မြန်မာသတင်းမီဒီယာသမားအများစုကယူဆပါတယ်ဒီကော်မတီအနေနဲ့သတင်းမီဒီယာတွေကိုဘလောက်အတိုင်းအတာထိထိန်းချုပ်ပိုင်ခွင့်ရှိတယ်လဲဆိုတဲ့လုပ်ပိုင်ခွင့်အပေါ်မှာမေးခွန်းထုတ်ရလိမ့်မယ်လို့မြန်မာစာနယ်ဇင်းကောင်စီအဖွဲ့ဝင်တခုဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ
်သူတို့ရဲ့ရေးပေါ်ကလာစီမံခန့်ခွဲကော်မတီကျွန်တော်နားလည်တာဟိုတရားဥပဒေစိုးမိုးရေးကိုလုပ်ဖို့အတွက်ရည်ရွယ်ပွဲလာတာပေါ့နော်အဲ့ဒီဟာကဒီမီဒီယာကဒီလိုတောင်းထုတ်တဲ့ကိစ္စတွေဒီဟိုစောင့်ထုတ်တယ်ဆိုတာလေဒီလိုမီဒီယာမဟုတ်ဘူးနိုင်ငံသားမီဒီယာအဲ့လိုဟာတွေတင်းမတင်းမနေကြည့်သူတို့ကလုပ်ပိုင်ခွင့်ရှိသလားပေါ့နော်ပထမကျွန်တော်မေးခွန်းထုတ်ရမှာအဲ့ဒါပါဒီလိုရှိရတဲ့နောက်ဘယ်တိုင်းသာပြောထက်ရှိသေးလဲပြည်ရင်းမီဒီယာတွေကိုရောသဘောကတခုခုရေးတဲ့ခါမှကြရင်အဲ့ဒီအဖွဲ့ကတားမိုင်ဝင်ရှိသလားသူ့ကိုယ်ကိုင်းဟိုရပ်ပိုင်ကိုယ်နေပါလားအဲ့ဒါမျိုးရှိသလားအဲ့ဒါကျွန်တော်ပထမဆုံးမျိုးတော့အမှန်ချက်နေပါတ
ယ်မြန်မာစာနယ်ဇင်းကောင်စီအဖွဲ့ဝင်တူလည်းဖြစ် The Voice Daily ရဲ့အေဒါချုပ်လည်းဖြစ်တဲ့ဦးကျော်မင်းဆွေကတော့အခုလိုဒီအစိုးရလုပ်တဲ့ကော်မတီကနေပြီးတော့သတင်းမီဒီယာတခုကိုကန့်သတ်ပိတ်ပင်နဲ့ဖြေရှင်းမှုကတော့ပြဿနာပြည်လဲစည်းမဲ့နီးမဟုတ်ဘူးလို့သူကမြင်ပါတယ
်ဒီပြဿနာတစ်ခုဒီလိုမျိုးရှင်းရှင်းတာပြဿနာပြည်လဲတဲ့နီးလမ်းမဟုတ်ဘူးလို့ကျွန်တော်တို့ယုံကြည်တယ်လေဒီဟာနဲ့ပတ်သက်ပြီးတော့ press council တဲမှာရှိခဲ့ပြီးဒီကသဘောထားမျိုးမျိုးဖြစ်နေတယ်လေတစ်ဖက်ကလည်းဒါဆိုရင်တော့ကဖြစ်တာလေဖြစ်မယ်ဆိုရင်ဖြစ်ထိုက်တဲ့ဆိုရင်တော့ကပါပဲဘာလို့ဆိုတော့နိုင်ငံသားမီဒီယာတစ်ခုကိုပြိတ်လိုက်တာမျိုးကပြည်ရဲ့မီဒီယာတွေရောအချိန်ကြီးသူတို့အလိုမကျလို့ရှင်ဒီလိုများလုပ်မလားဆိုတဲ့တော့ကပေါ့နော်စဉ်းစားမှုရှိပါလေလားတော့တစ်ခါကြာတော့လည်းဗာကြံကြည့်လဲဆိုတော့ဒါကျင့်ဖို့ဘိုင်းဆိုင်ရာနဲ့ကျောင်းနေပေါ့နော်ဒီဆုံးနေကြတာဗာနိုင်ငံတစ်ခုရဲ့ဘာသာတစ်ခုအထင်မြင်လွဲမှားစေအောင်ဖြိပါရေးထားတဲ့အမျိုးကကျင့်ဖို့နဲ့မမီဘူးဆိုရချူတောင်းရတယ်ပြန်ပြီးတော့တုံ့ပြန်တာလည်းရှိသေးတယ်။ဒါနဲ့ဟိုဒီလိုစာကြောင်တစ်ခုဒီလိုပိတ်ပင်တာမျိုးကတော့ကျွန်တော်တော့မကြောက်ပါဘူး။ပိတ်ပင်နဲ့ကန့်တတ်တဲ့တားဆီးတဲ့ရှင်းရှင်းလေးရတော့လေ။ဘာလို့လဲဆိုတော့ပိတ်မယ်ဆိုလို့ရှိရင်တိုင်းမဂဇင်းတစ်ခုရဲ့ရေးတာမဟုတ်ဘူးတဲ့။နိုင်ငံတကာမီဒီယာတွေအားလုံးဒီဒီတဲ့ကိုရေးကြတာပဲဒီအကြောင်းညာဒီ issue ကိုရေးနေကြတာက
ဒီအရေးပေါ်ကာလစီမံခန့်ခွဲမှုဘူကော်မတီအနေနဲ့ဇူလိုင်လထုတ် Times Magazine ကိုပိတ်ပင်ဖို့ဆုံးဖြတ်ချက်ချဖို့ဒီပုံနှိပ်သူများထုတ်ဝေသူများမှတ်ပုံတင်တဲ့ဖြန့်ကျင်ရေးလုပ်ငန်းများကြီးကြပ်မှုဘူအဖွဲ့ကနေပြီးတော့အစိုးပြုတာဖြစ်တယ်လို့သိရပါတယ်အဲ့ဒီအဖွဲ့ကတော့ပြည်ညာဥက္ကဋ္ဌဌာနကအဓိကချုပ်ကင်ထားတာပါဒါကြောင့်လည်းပဲပြည်ညာဥက္ကဋ္ဌဌာနအနေနဲ့သတင်းမီဒီယာတွေအပေါ်မှာထိန်းချုပ်ကန့်သတ်မှုတွေဆက်ရှိနေတဲ့အခြေအနေဖြစ်တယ်လို့လည်းယူဆသူတွေရှိပါတယ်တချင်ထဲမှာပဲဒီအရေးပေါ်ကာလစီမံခန့်ခွဲမှုဘူကော်မတီရဲ့အခုလိုလှုပ်ဆောင်မှုအပေါ်မှာလည်းအားသင့်သူတွေရှိပါတယ်ဒီကော်မတီအနေနဲ့ဘာသာရေးကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်မှုတွေကိုကာကွယ်တားဆီးကိုလက်တွေ့ကျကျလုပ်ရမှာဖြစ်ပေမဲ့တိုင်းမဂဇင်းဖြစ်ရကြမှာအရေးယူပြီးတော့အခြားအခြေအနေတွေကိုတော့မျက်ကွယ်ပြုသလိုတွေ့နေရတယ်လို့စာနယ်ဇင်းကောင်စီအဖွဲ့ဝင်တူဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ
်ဥပမာကအခုဟိုတရားပွဲတွေရှိတယ်ဒီချို့တရားပွဲတွေကတော်တော်ကိုကျွန်တော်ကိုယ်တိုင်နားမထောင်ဘူးလို့လည်းနားထောင်နေတဲ့လူတွေပြောဆိုကြရဆိုတော်တော်လေးကိုလူမျိုးကြီးရနှုံစော်ရဲအဲ့လိုဟာမျိုးတွေပြင်းပြင်းထန်ထန်လူတွေလုံးစော်ရဲဒီတိုင်းနဲ့ကင်းစော်ကအဆောင်ကြီး600လား900လားဆိုပါတော့ဗျာ900ပဲထားပါတော့အဲ့900ကဘလို့အလွှာလေးမှရောက်သွားလဲတကယ် grassroots လဲ holding ပေါ့နော်အောက်ခြေလူအများစုဟိုတိုင်းတာတိရောက်သလားတကယ်တော့မရောက်ဘူးပေါ့နော်အဲ့ဒီလိုမျိုးတရားပွဲတွေကမျိုးမြင့်နဲ့မှဟိုကျင်းပနေတရားပွဲတွေကအဲ့လိုဟာမျိုးတွေပြာဝရီပြီးတဲ့နောက်မှာအဖြစ်အပျက်တွေဖြစ်လာတယ်ဆိုတာနဲ့တချို့ဆက်ဆက်မှုတွေရှိနေတယ်လို့ယူဆကြတာပေါ့နော်အဲ့လိုဟာတွေကိုဒီရေးဖို့စီမံခန့်ခွဲဥပဒေကော်မတီကရေးမြူတယ်လည်းပေါ့နော်အဲ့ဒါမျိုးကထုတ်ပြန်တော်တော်လေးကိုကြည့်ပါ
တိုင်းမဂဇင်းပါဖော်ပြချက်အပေါ်တုံ့ပြန်ချက်အမျိုးမျိုးကိုလည်းမြန်မာနိုင်ငံတွင်းကဒီသတင်းစာတွေဂျာနယ်တွေမှာဖော်ပြခဲ့ကြပြီးတော့အချို့သတင်းဌာနတွေဆိုရင်တော့တိုင်းမဂဇင်းပါဖော်ပြချက်ကိုကန့်ကွက်တယ်ဆိုတဲ့အထိကိုကြီးညာခဲ့ကြတာပါ တိုင်းမကစင်းကတော့တူးတဲကူစလေဖြစ်နေအင်းဝစာပေတက်ကတက်သွင်းထားတာဖြစ်ပြီးတော့သူစာပေတက်ကူတိုင်းကလည်းဒီဇူလိုင်လထုတ်တဲ့တိုင်းမကစင်းကိုမဖြန့်ချိဖို့အတွက်ဆုံးဖြတ်ထားကြောင်းလည်းသိရပါပါတယ်ခင်ဗျာ